ိုးစည်းတွေနဲ့မတည့်တဲ့ဓာတ်ခံရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ Britain နိုင်ငံကဆေးဝါးကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက် Britain နိုင်ငံမှာအင်္ဂါနေ့ကလူ2ဦးဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှ Britain နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကိုယ်ကဲရေး Agency MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါ British မျိုးသားကျန်းမာရေးဝန်ထမ်း2ဦးကာကွယ်ဆေးထိုးပြီးမှကာကွယ်ဆေးနဲ့ဆက်နွယ်နေတဲ့ဓာတ်မတည့်တဲ့လက္ခဏာတွေဆူဆူရွရွပြခဲ့တယ်လို့အဲ့ဒီဌာနရဲ့ဆေးပညာရှင်ကြားရမှု Stephen Powers ကပြောပါတယ်အခုတော့နှစ်ယောက်စလုံးပြန်လည်ကျန်းမာလာနေပြီလို့လည်းသူကပြောပါတယ် British နိုင်ငံကအခုလိုသတိပေးချက်ထုတ်ပြန်တဲ့အပေါ် Pfizer နဲ့ BioNTech ကုမ္ပဏီတို့ကချက်ချင်းပြန်လည်တုံ့ပြန်ပြောကြတာမရှိသေးပါဘူး British နိုင်ငံကဒီဆေးကိုပထမဆုံးအသုံးပြုခွင့်ပေးတဲ့နိုင်ငံဖြစ်ပြီးပထမဆုံးထိုးပေးတဲ့နေမှာပဲအခုလိုဓာတ်မတည့်တဲ့လက္ခဏာပြသတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်